ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကအမေရိကန်ရဲ့အရှိအလေပိုင်းဆိုင်ရာပေါ်လစီကိုတည်တည်တသာပြောင်းလဲပြစ်လိုက်နိုင်တယ်ဆိုတဲ့ဆိုရမှုတွေထွက်ပေါ်နေတဲ့အချိန်မှာပဲနိုင်ငံပေါင်း80နဲ့နိုင်ငံတကာအဖွဲ့အစည်းတွေကကိုယ်စားလှယ်တွေတင်းတင်းကြပ်ကြပ်နဲ့ပြင်သစ်နိုင်ငံပဲရစ်မြို့မှာတွေ့ဆုံပြီးအရှိအလေပိုင်းညီညာရေးရရှိရေးအတွက်အကောင်းဆုံးနည်းလမ်းဟာနိုင်ငံဒွန်တွဲနေထိုင်ရေးအစီအစဉ်ပဲဖြစ်တယ်လို့ထပ်လောင်းအတည်ပြုလိုက်ကြပါတယ်Paris ညဉ့်ညံရေးဆွေးနွေးပွဲကိုအစ္စရေးနဲ့ပါလက်စတိုင်းကကိုယ်စားလှယ်တွေတက်ရောက်ခြင်းမရှိပါဘူး။ပြင်သစ်သမ္မတဖန်ဆွာအိုလန်းကတော့ဒီဆွေးနွေးပွဲဟာလည်းအရေးပါကြောင်းဆွေးနွေးပွဲအောင်မြင်မှုမရှိဘူးလို့ဝေဖန်မှုတွေဟာမှားယွင်းကြောင်းဆွေးနွေးပွဲအပြီးမှာပြောကြားလိုက်ပါတယ်။အရှိလေပိုင်းညဉ့်ညံရေးညီလာခံဟာတနည်းတွင်းပြင်သစ်နိုင်ငံအနေနဲ့ဒုတိယအကြိမ်မြောက်ခေါ်ယူကျင်းပခြင်းဖြစ်ပြီးအလားတူညီလာခံတစ်ခု2018ခုနှစ်မကုန်ခင်မှာထပ်မံကျင်းပသွားမယ်လို့ညီလာခံအပြည့်ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ထရမ့်အနေနဲ့အစ္စရေးရဲ့ရွှေ့ပြောင်းနေရာချထားမှုတွေအပေါ်ပိုလက်ခံတဲ့သဘောပြနေတဲ့အပြင်အစ္စရေးနိုင်ငံဆိုင်ရာအမေရိကန်တန်ရုံကိုလည်းတယ်လ်အဗီဗ်ကနေဂျေရုရှလင်မြို့ကိုပြောင်းမယ်လို့ပြောဆိုနေတာကြောင့်နိုင်ငံရှင်တွဲနေထိုင်ရေးအစီအစဉ်ဟာပြက်ပြားတော့မလားဆိုပြီးတချို့ကစိုးရိမ်နေကြတာဖြစ်ပါတယ်